ဒီကနေ့ကြာရောက်တဲ့အလုပ်သမားနေ့အထိမ်းအမှတ်မှာမြန်မာစစ်အစိုးရအကြီးအကဲကမကြာခင်ကျင်းပတော့မဲ့လူမှုဆန္ဒခံယူပွဲကအတည်ပြုဖို့ရှိတဲ့အခြေခံဥပဒေကိုအလုပ်သမားတူကြီးကဝိုင်းဝန်းထောက်ခံကြဖို့တိုက်တွန်းလိုက်ပါတယ်။တစ်ချိန်တည်းမှာပဲအဓိကအတိုက်ခံပါတီကြီးတစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့အလုပ်သမားလယ်သမားအခွင့်အရေးတွေကိုအာမမခံနိုင်တဲ့အခြေခံဥပဒေအတည်မဖြစ်ဖို့အတွက်ကန့်ကွက်မဲတွေထည့်ကြဖို့နှိုးဆော်လိုက်ပါတယ်။အကြောင်းအဆိုကိုကိုအောင်လင်းကပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ပါမြန်မာစစ်ဆိုးရကောင်းဆောင်ဗိုလ်ချုပ်မှုကြီးတန်းရွှေကမေလ1ရက်နေ့အလုပ်သမားနေ့အထိမ်းအမှတ်တဝင်းလာတဆောင်ပေးပို့ပြီးအခုလိုပြောဆိုလိုက်တာပါမြန်မာစစ်ဆိုးရကကြီးမှုကျင်းပခဲ့တဲ့အမျိုးသားညီလာခံမှာအလုပ်သမားကိုယ်စားလှယ်တွေကိုယ်တိုင်ပါဝင်ရေးဆွဲထားတဲ့အခြေခံဥပဒေဖြစ်တာမို့ဒါကိုအတည်ပြုနိုင်ရေးထောက်ခံကြဖို့တိုက်တွန်းလိုက်တာပါဒါပေမဲ့လည်းအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကတော့အလုပ်သမားလယ်သမားမြန်မာနိုင်ငံကအခြေခံလူလန်းစားတွေရဲ့အခွင့်အရေးတွေအတွက်အာမမခံနိုင်တဲ့အခြေခံဥပဒေဖြစ်တာမို့ဒီလဆယ်ရက်နေ့ကျင်းပမယ်ဆန္ဒခံယူပွဲမှာကန့်ကွက်မဲတွေထည့်ပါဆိုပြီးထပ်မံတိုက်တွန်းလိုက်တာပါ
အခုခြေခံဥပဒေမူကျမ်းဆိုပြီးတင်ထားတဲ့အထဲမှာအခြေခံလူရန်းသားပေါ့ဗျာတမှုလယ်သမားအလုပ်သမားဒါတွေရဲ့အခွင့်အရေးကိုထိထိကြကြဘာမှဖော်ပြဟန်တာမရှိဘူးမရှိဘူးဆိုတာကျွန်တော်စတော့ကအမျိုးသားညီလာခံလူမစပြင်တုံးတွေကအမျိုးသားညီလာခံရဲ့ခြေခံဖွဲ့ရဲ့မှာအလုပ်သမားအဖွဲ့နော်တမှုလယ်သမားအဖွဲ့ဆိုအဖွဲ့တွေထည့်ထားတယ်ဖွဲ့ထားပေမဲ့လို့ဒီအခြေခံဥပဒေမူကြမ်းမောက်တိုင်ငင်ပေါ့ဗျာဒီအခြေခံမူကြမ်းဆိုရပေါ်လာတဲ့အထက်မှာကြတော့ဒီအခြေခံလူသားသမားတွေဖြစ်တဲ့တမှုရယ်သမားတို့လူမားတို့ဆိုရခွင့်ရေးနဲ့ပတ်သက်လို့ဘာမှမပါဘူးမပါတဲ့ခါကြတော့အဲ့လူသားသမားတွေကိုတို့ကခေါ်တော့ခေါ်လိုက်တယ်ဟိုအတင်းပေါ့ဗျာတို့ရဲ့ကုန်စည်ဆိုရပုံကူများကိုတို့ခိုင်းရလုတ်ခိုင်းတယ်တို့ခိုင်းနေဟာကိုထောက်ခံခိုင်းတယ်အခြေခံမူကြမ်းဆိုချတယ်ချပြီးတော့မှခွင့်ရှင်ဝင်ချေဥပဒေမူကြမ်းဆိုတာကိုဆွဲတယ်ဆွဲလိုက်တဲ့ခါကြတော့လေဒီလူသားသမားတွေရဲ့ခွင့်ရေးဆိုတာဘာမှမပေါ့ဥပမာအဖြစ်လူ့သမား union ပေါ့ဗျာတက်မကများဖွဲ့စည်းဝင်ဆိုတဲ့ကိစ္စကလည်းလုံးဝမပါဘူးတုံကလမ်းများရဲ့ဖွဲ့စည်းပေါ့ဗျာတက်မကလူဟာမျိုးဒါတွေကိုဖွဲ့စည်းဖို့ဆိုတဲ့ကိစ္စမျိုးကလည်းဘာမှမပေါ့မပါတော့ဒီအခြေခံဥပဒေဟာဘာမှသူတို့အတွက်အာမခံထားတာမရှိဘူးမရှိတဲ့အတွက်ကြောင့်သူတို့နဲ့ဒီလူနဲ့တွဲပြီးတော့တက်ချီခတ်ပါသူကျွန်တော်ကဒါရေးထားတာပါ
အလုသမားနှင့်ထိမ့်မဖြစ် NLD ကထုတ်ပြန်လိုက်တဲ့ကြေညာချက်နဲ့ပတ်သက်လို့ပြောခွင့်ရပုဂ္ဂိုလ်ဦးဟန်သားမြင့်ပြောပြသွားတာပါအခုအခြေခံဥပဒေကိုရေးဆွဲခဲ့တဲ့မြန်မာစစ်ဆိုးရရဲ့အမျိုးသားညီလာခံကိုနိုင်ကလည်းဒီမိုကရေစီနည်းကျလှုပ်ဆောင်ခဲ့တာတွေမရှိခဲ့သလိုအဲ့ဒီကထွက်ပေါ်လာတဲ့အခြေခံဥပဒေထဲမှာဆိုရင်လည်းစစ်တပ်ရဲ့အခန်းကဏ္ဍကိုလည်းကြဲကြဲပြန့်ပြန့်ထည့်သွင်းထားတာပါနောက်တိုင်းပြည်မှာအရေးပေါ်အခြေအနေတစ်စုံတစ်ရပ်ပေါ်ပေါက်ရင်လည်းစစ်တပ်ကအာဏာကိုလွှဲပြောင်းရယူခွင့်ရှိဖို့စတာတွေကိုလည်းထည့်သွင်းပြဋ္ဌာန်းထားပါတယ်ဒီလိုခြေနေတွေရှိနေတာမို့လဲ NLD ကဒါကိုစန့်ကျင်ကြဖို့နဲ့လမ်းမဆန္ဒခံယူပွဲအတွင်းကန့်ကွက်မဲတွေထဲကြဖို့တိုက်တွန်းထားတာလည်းဖြစ်ပါတယ် NLD ပါတီကဦးစိန်လာဦးကတော့
ဟိုဒီနေ့အချိန်ကတကယ်ကြတော့လူတို့ရဲ့နှလုံးသားလူတို့ရဲ့ခံစားချက်ရင်ကိုကျွန်တော်တို့တိုက်ရိုက်ပြောဖို့လိုပါတယ်အဲ့ဒီအတွက်ညာကျွန်တော်တို့ကထုတ်ထားတာရှိပါတယ်မဲလက်မှတ်ပေါ်မှာကြက်ချီခတ်ပြည်သူပေါင်ပွဲမှဆိုတယ်ပေါ့ဗျာအဲ့အဲ့လိုပါဒီအချိန်မှာကြက်ကြက်ခတ်ဖို့ကိစ္စလေးတွေကိုအဲမဲပြတဲ့နေရာမှာလေမဲယုံဆိုတာလူလူရဲ့အချုပ်ချာအာဏာပိုင်လွတ်မြောက်တဲ့နေပြည်လူလူပိုင်ဆိုးတဲ့နေပြည်ဘာမှကြောက်ဖို့မလိုဘူးလွတ်လွတ်လပ်လပ်လူဝဲဆန္ဒမဲလည်းဖြစ်တယ်ကိုယ်ဆန္ဒကိုယ်ဖော်ထုတ်ပါအဲ့ဒီအတွက်ကျွန်တော်တို့အဖွဲ့ချုပ်ကဒီသူကိုပန်ကြားထားတဲ့အတိုင်းကြက်ကြက်ခတ်ပြီးတော့စစ်တပ်အုပ်စုမဲ့စစ်ဝါဒီတွေတဆူရှည်မဲ့လူလူဆန္ဒကိုကြောက်ခိုင်းတဲ့ဒီမိုကရေစီကိုနှောင်ယူတဲ့ဒီဖွဲ့စည်းပုံကိုကြက်ကြက်ခတ်ပေးပါလို့ကျွန်တော်တို့ကမျက်တရက်ခံပါတယ်ဗျာ
NLD ပါတီကဦးစိန်လာဦးဖြစ်ပါတယ်မြန်မာစစ်ဆေးရခေါင်းဆောင်ဗိုလ်ချုပ်မှုကြီးတန်းရွှေရဲ့အလုသမားနေတွင်လွာထဲမှာတော့အလုသမားလူရန်စားအပါအဝင်ပြည်သူလူထုရဲ့ကြိုးပမ်းမှုတွေကြောင့်အဖက်ဖက်ကတိုင်းပြည်မှာတိုးတက်ဖွံ့ဖြိုးမှုတွေပေါ်ပေါက်လာနေပြီးအစိုးရရဲ့ရှေ့ဆောင်ရဲ့ချက်တွေကိုလည်းပံ့ပိုးထောက်ခံသွားဖို့တိုက်တွန်းထားတာပါဒါပေမဲ့လည်း NLD ဘက်ကတော့မြန်မာနိုင်ငံမှာအာရမလောဘပိစိခိုင်းမှုအခြေအနေတွေကလေးစစ်သားအုံပြမှုပြဿနာတွေရှိနေစေဖြစ်တယ်လို့အလုသမားတွေပါဝင်ပြည်သူလူထုရတဲ့အခြေခံခွင့်ရေးတွေကလည်းဆုံးရှုံးနေစေပဲဆိုပြီးပြောဆိုထားတာပါခင်ဗျာ